အားလုံးကြည့်ရပြည့်တဲ့အတိုင်းတောင်းသားတွေတောင်းဆိုကြရကျင်းပတဲ့အစိုးရသစ်တော်တောင်းသားနဲ့ NLE ရာပညာရေးပြည်ပြည်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကိုယ်ရည်တို့ပါဝင်တဲ့မြေပြည်တော်ကမျိုးဆိုင်တွေ့ကုံဆွေးနွေးရေးပြပြသွားကြပြီဖြစ်ပါတယ်။အပြီးတိုင်ပြပြသွားတာမျိုးမဟုတ်ပဲလာမယ့်ပြည်တော်စုနေ့ဇန်နဝါရီ12ရက်နောက်ပိုင်းကျမှစီနီးပွဲတွေပြန်ဆနိုင်တယ်လို့အစိုးရဘက်ကကြေညာထားပါတယ်။တောင်းသားတွေကတော့ငွေကိုချီပြေထားတဲ့အတိုင်းဆန္ဒပြချီတဲ့ပွဲတွေဆက်လုပ်နေကြပြီးဒီမော့စစ်ကြောင်းကိုရန်ကုန်မှာရှိနိုင်မှုလုပ်နေကြပါပြီ။ကြေတနာတွေဘယ်လိုဖြစ်တာပါလဲ။ကျောင်းသားတွေကြေတနာဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာဒီဘက်ဆွေးနွေးပြပြသွားပါမယ်
။အခုနောက်ဆုံးဖြစ်ပွားခဲ့တဲ့ကျောင်းသားတပိတ်တိုက်ပွဲကိုကြည့်ရင်အဆင့်နှစ်ဆင့်ခွဲပြီးရှုမြင်နိုင်ပါတယ်။ကျောင်းသားတွေတောင်းဆိုတဲ့အတိုင်းလေးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲဖြစ်ပေါ်လာတဲ့အဆင့်ကတဆင့်ဖြစ်ပြီးအဲ့ဒီကမှတဆင့်နောက်ဆုံးရည်မှန်းချက်ပန်းတိုင်ဖြစ်တဲ့ကျောင်းသားတွေလိုလားတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးဖြစ်ပါတယ်။ပထမအဆင့်ဖြစ်တဲ့တွေ့ဆုံဆွေးနွေးရေးအဆင့်ထိရောက်လာတာဟာကျောင်းသားတွေရဲ့ဆန္ဒပြပွဲအကောင့်ထယ်ဖို့မှုပုံစံမှန်ကန်ခဲ့လို့ပါပထမအရေးကြီးဆုံးအချက်ကကျောင်းသားတွေဆန္ဒပြဖို့အထိဖြစ်လာတဲ့အကြောင်းပြချက်ခိုင်မာတာဖြစ်ပါတယ်ပညာရေးဝန်ကြီးဌာနဟာအမျိုးသားပညာရေးဥပဒေမူကြမ်းပြုစုစဉ်တုန်းကကျောင်းသားတွေအားထားရတဲ့ပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ NNER ကိုယ်စားလှယ်တွေကိုဟုတ်တိပတ်တိလက်ခံတွေ့ဆုံဆွေးနွေးခွင့်မပေးခဲ့ပါဘူး NNER ကကန့်ကွက်ခဲ့တဲ့အချက်တွေပညာရေးဥပဒေမူကြမ်းတွေထည့်သွင်းခဲ့တယ်လို့တကယ်ဥပဒေအဖြစ်အတည်ပြုပြဋ္ဌာန်းလိုက်တော့လေအဲ့ဒီအချက်တွေပါဝင်လာပါတယ်အခုအဲ့ဒါတွေကိုထောက်ပြပြီးပြင်ပေးဖို့ကျောင်းသားတွေကတောင်းဆိုတဲ့အတွက်ဆန္ဒပြရတဲ့အကြောင်းရင်းမှန်ကန်တယ်လို့ပြောရချင်ပါဒုတိယအနေနဲ့ဆန္ဒပြရမှာကျောင်းသားတွေဟာအချက်၁၁ချက်ထုတ်ပြန်ပြီးတောင်းဆိုဆန္ဒပြခဲ့ရပါ။အဲ့ဒီအချက်တွေအားလုံးဟာပညာရေးနဲ့သက်ဆိုင်တဲ့အချက်တွေကြီးပါပဲ။ပြောရရင်ကျောင်းသားဆန္ဒပြတောင်းဆိုချက်ထဲမှာနိုင်ငံရေးဆိုင်ရာနဲ့အခြားမဆိုင်တဲ့အကြောင်းအချက်တွေမပါဝင်ခြင်းဟာလေတွဲဆုံဆွေးနွေးရေးဖြစ်ပေါ်တဲ့အထိအောင်မြင်စေတဲ့အချက်ဖြစ်ပါတယ်။နောက်ထပ်အရေးကြီးတဲ့အချက်ကတော့ဆန္ဒပြတာကိုအကန့်အသတ်နဲ့ပြတာပါ။ပထမရက်တစ်ချို့ဆန္ဒပြပြီးတဲ့နောက်အစိုးရနဲ့လွှတ်တော်ဘက်ကရက်ပေါင်း60အချိန်ပေးပါတယ်။ရက်ပေါင်း60အတွင်းအစိုးရနဲ့လွှတ်တော်ဘက်ကပြင်ဆင်စရာရှိတာပြင်ဆင်နိုင်အောင်ပါ။ဒါပေမဲ့အစိုးရနဲ့လွှတ်တော်ဘက်ကကျောင်းသားတွေနဲ့တွေ့ဆုံဖို့အရေးအယောင်မပြတာ။ဆွေးနွေးလိုပုံမပေါ်တော့မှမန္တလေးကအစရန်ကုန်ကိုလမ်းလျှောက်ချီတက်မယ်ဆိုတဲ့အခြေအနေမျိုးဖြစ်လာတာပါ။ဒီလိုအကန့်အသတ်အထိတ်ချုပ်နဲ့ဆန္ဒပြတဲ့အတွက်ကျောင်းသားတွေတောင်းဆိုတဲ့လေးပွင့်ဆိုင်ဆွေးနွေးပွဲဖြစ်ပေါ်တဲ့အထိအောင်မြင်မှုရခဲ့တာဖြစ်ပါတယ်
။ဒါပေမဲ့လည်းကံမကောင်းအကြောင်းမလားဆိုရမယ်ပဲမြေပြည်တော်မှာလေးပွင့်ဆိုင်ဆွေးနွေးပွဲဖြစ်သွားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတစ်ဆက်နဲ့တစ်ဆက်အဖြစ်အပျက်ပြောဆိုတာတော့ရှိခဲ့ပါလေ။ကျောင်းသားတွေနဲ့ NLE အဖက်ကအစိုးရဟာဆွေးနွေးပွဲမှာသူတို့ဖာသာသူတို့လူရင်းလူကျင်ဘလောက်ခဲ့တယ်။သူတို့ဘက်ကတော့အရေးအတွက်ခန့်တတာမျိုးလုပ်တယ်။တရားမျှတမှုမရှိဘူး။ဆွေးနွေးပွဲကိုတစ်ဆက်တာဖြစ်ပင်းဖြစ်တဲ့ဆိုပြီးဝေဖန်ပါတယ်။အစိုးရဘက်ကတော့ဒီလိုပဲဆိုတာလူတွေဝင်ပြိုင်တိုင်းဝင်လို့မရဘူးစနေတကြအကန့်အသတ်ရှိရတယ်။နောက်အခုလာစနေတဲ့လူတွေဟာလည်းအနောက်ပြကျောင်းသားတို့အားလုံးကိုကူစားပြုရလား။ဒီပြစနေပွဲတွေကိုလာမဲ့ဒီပေါ်ဟာဆက်နေတဲ့နောက်ပိုင်းကိုရွှေ့တယ်။ကျောင်းသားတွေအနေနဲ့တကယ်ကူစားပြုပြီးတွေကိုရွေးချယ်ပြီးဒါတွေစနေမလဲဆိုတာတိတိကျကျယူလာပါ။အဲ့ဒီခါကျရင်ကျောင်းသားတွေရွေးချယ်တဲ့နေရာမှာမျိုးဝိဆိုင်ပြည်သူစနေပွဲလုပ်ပေးမယ်ဆိုပြီးအကြောင်းပြန်ပြပါတယ
်။ဒီပြဿနာနဲ့ပတ်သက်ရင်အစိုးရဘက်ကလိုအပ်ချက်ဟာတွဲဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးနှွေးထွေးမှုမရှိတာပါ။ကျောင်းသားတွေနဲ့ NNER အဖွဲ့နေပြည်တော်ကိုရောက်ခိုက်စီပင်တဲခုရိတ်တာမှာတဲခုဖို့အခက်အခဲဖြစ်ပေါ်ခဲ့ပါတယ်။တကယ်တော့ဒီလိုကြီးမားလာတဲ့နိုင်ငံရေးဆိုင်ရာအချက်အသေးကြီးကိုဆွေးနွေးဖို့လာတဲ့သူတွေကိုအခုလိုအခက်အခဲအချက်အသေးဖြစ်အောင်လုံးဝမလုပ်သင့်ပါဘူး။အစိုးရတာဝန်ရှိသူတွေဟာဒီပြဿနာသူ့ဘက်ကဘာမှမသိပါဘူးဆိုတဲ့စင်ကြေးပေးလို့လည်းမရပါဘူး။ကျောင်းသားတွေဘက်ကလည်းတကယ်ပဲတွေ့ဆုံဆွေးနွေးရေးကနေအဖြေတစ်ခုရှာလို့တဲ့ဆိုရင်ပထမ15ရောက်နောက်ထပ်ခွင့်ပြုချက်အယောက်20ခွင့်ပြုချက်ဆွေးနွေးပွဲတက်တင်ပါတယ်တကယ်နည်းပညာအရာအထောက်အကူဖြစ်စေမယ့် NNER ထဲမှာပညာရှင်တွေပါလာပြီးသားမှုအမှားရဖြစ်မှာကိုလည်းသိမပူရပါဘူးအခြားမကြေနပ်တာရှိရင်ကိုယ်စားလှယ်အယောက်20နဲ့အရင်ဆွေးနွေးရင်ဆက်ပြီးဖြည့်ရှင်းသွားလို့ရနိုင်ပါတယ်အခုတော့နှစ်ဖက်အလျှော့မပေးကြတာကြောင့်လမ်းလျှောက်ဆန္ဒပြတဲ့အခြေအနေပြန်ရောက်သွားပြန်ပါပြီ
။တကယ်တော့ခုလိုပြည်သူစုစုပေါင်းတွေအောင်မြင်မှုဆိုရင်နှစ်ဖက်စလုံးကကိုလူကျင်တာကိုပဲ ဟိုမရမကဆုတ်ကင်ထားမယ်ဆိုတာမျိုးတဲ့သူ့ဆုံဆွေးနွေးအပြည့်အလျှော်တင်လုပ်ဖို့ဆန္ဒရှိကြဖို့လိုပါတယ်အထူးသဖြင့်သောင်းသားတွေဘက်မှာတက်ကြွေးဝင်စွဲရည်တွေမကပြင်းရင်စွဲရည်ပြည်နယ်မှုစွဲရည်နဲ့ပြည်အယူပေးပြဝကြောင်းပြသဖို့လိုပါတယ်ဆန္ဒပြသောင်းသားတွေအားလုံးကိုကူစားပြည်နိုင်တဲ့အရေးအတွက်တစ်ခုရှိတဲ့ကုသလေရွေးချယ်ထားနိုင်ရပါမယ်သောင်းသားတွေဟာအဲ့ဒီကုသလေတွေကကျင့်ကြားရင်ဆန္ဒပြဆိုပြချစ်တဲ့ဆိုချစ်တဲ့အပိတ်လန်ဆိုလန်နာခံရမယ့်အနေအထားဖြစ်ဖို့လိုပါတယ်။နောက်ပါလို့တောင်းဆိုမလဲ၊ညှိနှိုင်းထားပြီးဖြစ်ရပါမယ်။ပြီးရင်ပညာရေးပြဝစွာနဲ့ညှိနှိုင်းအပေးယူလုပ်တတ်ရပါမယ်။ဒီလိုရေးချင်းတွေပြဝမှသာရင်အရင်တော့ကလို့တိုက်ပွဲချင်းတွေမဟုတ်ပဲတောင်းဆိုဆန္ဒပြရုံတစ်သက်မဟုတ်ပဲအဖြေရလာတစ်ခုရတဲ့အောင်ပွဲတစ်ခုစီရောက်နိုင်မှာဖြစ်ကြောင်းသုံးသပ်ပြလိုက်ရပါတယ်။